မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့သွေးထက်တန်ရုံမှုတွေအဆုံးသတ်ရေးအာဆီယံကကြားဝင်ဆောင်ရွက်ဖို့ခန့်ထားတဲ့အထူးကိုယ်စားလှယ်နဲ့မြန်မာစစ်တပ်အနေနဲ့အများဆုံးအပြည့်အဝဆောင်ရွက်ပေးဖို့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကတောင်းဆိုလိုက်ပါတယ်။အာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရဝန်ယူဆုဖ်အနေနဲ့သက်ဆိုင်သူတွေနဲ့တွေ့ဆုံပြီးကြားဝင်ဆက်ဆံညီနိုင်မှုတွေလှုပ်ဆောင်ခွင့်ရရေးအပါအဝင်အာဆီယံနဲ့မြန်မာစစ်ကောင်စီကြားရရှိထားတဲ့သဘောတူညီချက်တွေကိုအကောင့်ထည့်ပေါ်ဖို့နေကွေးနေတာကိုဝန်ကြီးချုပ်လီရှန်လွန်းကထောက်ပြပြီးအဲ့ဒီလိုလှုပ်ဆောင်မှုပြက်ကွက်မှုတွေဟာမြန်မာပြည်သူတွေအတွက်တာမကပဲစီမင်းစည်းကမ်းတွေအပေါ်အခြေခံရပ်တည်တဲ့အာဆီယံအဖွဲ့ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတယ်လို့ပြောပါတယ်ဒီကနေ့စတင်ကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုအွန်လိုင်းကနေပြောကြားတဲ့မင်ကွန်းထဲမှာစင်ကာပူဝန်ကြီးချုပ်ကအဲ့ဒီလိုထည့်သွင်းပြောကြားခဲ့တာပါမြန်မာနိုင်ငံအတွက်အခြေအနေတွေပေါ်သူတို့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံအတွက်အာဆီယံကအပြုသဘောဆောင်ပြီးညီညွတ်နဲ့နှိမ့်တဲ့ဂျာဝင်ဆောင်ရွက်ပေးနေမှုအပေါ်စင်ကာပူကထောက်ခံကြောင်းလည်းဝန်ကြီးချုပ်လီရှန်လုံးကပြောပါတယ်ဒီတော့တွင်မြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေအာဆီယံနိုင်ငံတွေကဆက်လက်ပံ့ပိုးပေးတင်ကြောင်းအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်ရေးဌာနကပြောကြားလိုက်ပါတယ်ခင်ဗျာ